အီရန်နိုင်ငံတေဟရန်မြို့တော်မှာရှိတဲ့ဆော်ဒီအာရေဗျတန်ယုံကိုဆန္ဒပြသူတွေကစီးနှင်းဝင်ရောက်ခဲ့ပြီးတဲ့နောက်ဆော်ဒီအစိုးရကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ပြီးတဲ့နောက်မှာဆော်ဒီရဲ့မဟာမိတ်နိုင်ငံတွေကလည်းအီရန်နဲ့တန်တမာအဆက်အသွယ်တွေဖြတ်တောက်လိုက်ကြပြီဖြစ်ပါတယ်။ဘာရိန်နဲ့ဆူဒန်နိုင်ငံတို့ကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့ UAE အာရဗ်စပွားများနိုင်ငံကလည်းအီရန်နိုင်ငံအတွက်မှရှိနေတဲ့တန်တမာအရေးအတွက်ရှော့ချလိုက်ပြီးတာမတ်ကြီးအဆင့်ကနေတန်ယုံတန်ဝန်ကအဆင့်ကိုပြောင်းလဲရှော့ချလိုက်ပါတယ်။ဒါအပြင်အီရန်နိုင်ငံကိုဝင်ထွက်နေတဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းရပ်ဆိုင်းလိုက်တဲ့အကြောင်းဆော်ဒီအာရေဗျနိုင်ငံကကြေညာပါတယ်။ဒီအတော်အတွင်းအမေရိကန်နိုင်ငံသမ္မတအင်ဂျူရောပြောခွင့်ရGeorge Arnes ကဆော်ဒီနဲ့အီရန်နိုင်ငံတို့အနေနဲ့တင်းမာမှုတွေရော့ကြအောင်ဆောင်ရွက်ပြီးအခြေအနေတွေကိုထင်းထင်းသင်းသင်းကင်တွယ်ဖြေရှင်းကြဖို့ပြောပါတယ်။ရှီးယားဘာသာရေးကောင်းဆောင် Sheikh Nimar Nimar ကိုဆွန်နီဘာသာဝင်အများစုနေထိုင်တဲ့ဆော်ဒီအာရေဗျနိုင်ငံကစနေနေ့မှာကွပ်မြစ်လိုက်တဲ့နောက်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါ။ရှီးယားဘာသာရေးကောင်းဆောင် Nimar နဲ့တခြား46ဦးတို့ကိုကွပ်မြစ်လိုက်တဲ့အကြောင်းဆော်ဒီအစိုးရကကြေညာပြီးမကြခင်မှာပဲဒေါသထွက်နေကြတဲ့အီရန်နိုင်ငံသားတွေကမြို့တော်တဟီရာမှာရှိတဲ့ဆော်ဒီတန်ယုံကိုဝင်စီပီအတွင်းမှာရှိတဲ့ပြည်ဘောကတွေကိုရိုက်နဲ့ဖျက်ဆီးခဲ့ကြတယ်လို့မရှက်မှာရှိတဲ့ sorry ကောင်စီဝင်ရုံးကိုလည်းတိုက်ခိုက်ခဲ့ကြပါတယ်အဲ့ဒီတိုက်ခိုက်မှုတွေအတွင်းဆန္ဒပြသူ40လောက်ကိုအီရန်အစိုးရကဖမ်းဆီးထိန်းသိမ်းလိုက်ရာအဲ့ဒီလုံဆောင်မှုဟာဥပဒေနဲ့မညီညွတ်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောပါတယ်ဒါပေမဲ့နီမားကိုကွပ်မြစ်လိုက်တဲ့လို့ရအပေါ်သမ္မတရူဟာနီကပြစ်တင်ဝေဖန်ပါတယ်